ပြည်ခေါ်ထူးခြားကုစားပြုစနစ်ကိုမြို့သားလွှတ်တော်ယူကပွဲတွေမှာပေါ့နော်ကျင့်သုံးဖို့ကိစ္စနိုင်ငံရေးပါတီတွေရဲ့သဘောထားတွေကိုမြို့သားလွှတ်တော်ကရယူတယ်လို့သိရပါတယ်ငယ်တို့ပါတီရဲ့ဘက်ကဒီပြည်အစနစ်နဲ့ပတ်သက်ပြီးတော့ဘာတွေများဆွေးနွေးခဲ့လဲရှင်ကျွန်တော်တို့ပါတီအနေနဲ့တော့ပြည်အစနစ်ဟာကောင်းမွန်ကောင်းတော်ညာလဲ
လက်ရှိကျွန်တော်မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေအရလောမတင်တော်သေးတဲ့အတွက်ကြောင့်ဒီနေ့ထောက်ဆန်းကားလောက်မှာစာလို့မယ်ဆိုတော့ကြောက်ွက်တဲ့အကြောင်းပြင်ခဲ့ပါတယ်ဒီနေ့ဆွေးနွေးမှုတစ်ခုလုံးအုံချုပ်ကြည့်မယ်ဆိုရင်ဇန်နဲ့ပါတီတွေကပြည်အစနစ်နဲ့ပတ်သက်ပြီးတော့ဘယ်လိုဆွေးနွေးမှုတွေလုပ်ခဲ့တာရှိလဲရှင်
ဒီနေ့ကျွန်တော်တို့ကိုပါတီမှာကျွန်တော်ရှစ်ပါတီက နောက်ကျွန်တော်ပြည်နယ်မှာရှိတဲ့ဒိုင်းသားတွေဒိုင်းသားကြီးမှာရှိတဲ့စေခံလူသားတွေဆိုတာလည်းကိုယ်နဲ့ပြောရင်လူပဲသိကြပါလေဒီနေရာမှာကိုတင်တဲ့လူရဖို့ဆိုတာမသိချသေးဘူးပေါ့တတတခုပေါ့ဘူးရွေးတဲ့ခါမှာလည်းပဲကျွန်တော်တို့ညှင်းသုံးနေပြီးသားဖြစ်တဲ့ FTP စနစ်မှာတော့မှဟိုတခါတလေတိတ်ချော်မှုလေးတွေပါလိမ့်ရှိတတ်သေးတဲ့အချိန်မှာကိုမျိုးနဲ့မှလည်းအများဆုံးရတယ်လို့သိရတဲ့ပုဂ္ဂိုလ်ကတကယ်တော့ပုံမှန်ကြတော့ပါချင်မှပါတော့ပါလိမ့်နော်ဆိုတော့ဒီအခက်ခဲတွေကဘာဖြစ်လာနိုင်တယ်လဲဆိုတော့ပါတီထဲမှာလည်းပဲကိုလူသူလူဆိုတဲ့ဟာတွေဖြစ်လာနိုင်တယ်နော်အများပြည်သူအနေနဲ့လည်းပဲကိုလူချင်တဲ့လူမရပဲနဲ့ဘယ်သူကဘယ်ညွန့်တွေကိုစားပြုမှာလဲဒီအချက်တွေပါလာတော့မှာပေါ့ဆိုတော့ဒီဟာတွေအချက်တွေပေါ့တီးမယ်ဆိုရင်ဒီအချိန်ဒီကာလမှာတော့ကျွန်တော်လုံးဝလက်မခံနိုင်ပါဘူး။ပေါ်မီးယားစနစ်တိုင်းဖြစ်တဲ့ရာသီဥတုနိုင်စနစ်နဲ့ပဲပို့ပြီးတော့တင်းလျော်မယ်ဖြစ်ပါတယ်ဆိုတဲ့အကြောင်းတော့ကျွန်တော်တင်ပြခဲ့ပါတယ
်။ပြည်သူလွှတ်တော်မှာဖွဲ့စည်းပုံနဲ့မညီဘူးလို့ဆုံးဖြတ်ထားတဲ့ခါကျတော့အခုမျိုးသားလွှတ်တော်မှာကြတော့ PR စနစ်ကိုကျင့်သုံးမယ်ဆိုရင်ဖွဲ့စည်းပုံနဲ့ညီနေသေးတာလားရှင်။အငယ်တို့ဘယ်လိုများသုံးသပ်ထားလဲရှင်
။တကယ်လို့ကျွန်တော်တို့က PR စနစ်ကိုလက်ခံနိုင်တဲ့အနေအထားရှိမယ်ဆိုတော့သူတို့ကျွန်တော်တို့ချပြတယ်ဟိုမျိုးသားလွှတ်တော်ယူကောက်ပွဲဥပဒေကိုပြင်ဆင်သည့်ဥပဒေကြမ်းဆိုပြီးတော့အဲဒီမှာဗာပြထားလဲဆိုတော့ကိုပဲအုတ်ချွခွင့်ရတိုင်းဒေသကြီးသို့မဟုတ်ကိုယ်ကအုတ်ချွခွင့်ရဒေသတွေမှာကျတော့ဒီများသူအနိုင်ယူစနစ်ကိုဒီဥပဒေကြမ်းမှာထည့်ထားတယ်ကိုပဲအုတ်ချွခွင့်ရဒေသမဟုတ်တဲ့နေရာတွေမှာကျတော့ဒီ PR စနစ်နဲ့သွားမယ်ဆိုတဲ့ပုံမျိုးပေါ့နော်ဖွဲ့စည်းပုံချိန်ကဥပဒေမှာထည့်ဆွဲထားတဲ့ကိစ္စအစားအများကြီးပါလာမယ်ဒီဟာကြီးက2015အတွက်ကိုအချိန်ပြီးအောင်ဆိုပြီးတော့အများကြီးထပ်ပြန်လိုက်မယ်ဆိုရင်အဲလှုပ်ချင်တဲ့လူကလှုပ်ချင်တာလှုပ်သွားတဲ့သဘောဖြစ်တော့မှာပေါ့နော်ပြည်သူလူထုလှုပ်ချင်နေတဲ့ဥပဒေကျတော့အချိန်တစ်ခုရမပြီးနိုင်သေးဘူးအဲဒီပြည်သူလူထုကနေပြီးတော့မှသိတော့မသိသေးတဲ့ဒီကိစ္စမျိုးကျတော့အစောတိုင်ရင်ထပ်ပြီးတော့ပြင်ဆင်မယ်ဆိုရင်လည်းဒါကတင့်တော်ကိစ္စပေါ့နော်ပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်နဲ့ကကျွန်တော်တို့အမြင်မှာတော့သိမခွာကြဘူးသို့တော့ပြည်သူလွတ်တော်ကျတော့ကျွန်တော်တို့နဲ့မညီလို့ဆိုပြီးတော့ခံကွက်ခဲ့ကြတယ်မထောက်ခံခဲ့ဘူးအမျိုးသားလွတ်တော်ကျတော့ဘာဖြစ်လို့ဒါထောက်ခံလဲဆိုတော့မေးခေါင်းတော့ဒါမေးနေမေးစရာပါပဲ
PR ရွေးကောက်ပွဲစနစ်ကပေါ့နော်ပါတီငယ်လေးတွေအတွက်ကျတော့လိုအပ်တယ်ဆိုတော့ပြောဆိုမှုတွေလည်းထောက်ပြမှုတွေလည်းရှိတာပေါ့အငယ်ဒီပေါ်မှာရောအငယ်အနေနဲ့ဘယ်လိုများသုံးသပ်ပါလဲရှင
်ပါတီငယ်လေးအတွက်လိုအပ်တယ်ဆိုတာအင်အားအကြီးဆုံးပုံကိုယ်တွေနဲ့အင်အားလုံးလုံးနဲ့ပါတဲ့ပါတီတွေကျတော့ဘယ်လိုပဲဖြစ်ဖြစ်ရာခိုင်နှုန်းတစ်ခုရသတော့တယောက်ဖြစ်စေနှစ်ယောက်ဖြစ်စေစသည်ဖြင့်ပါသွားနိုင်တာပေါ့နော်ကျွန်တော်အလေလက်အင်အားရှိနေတဲ့ပါတီတွေအနေနဲ့ကျတော့ဒါရတော်တော်မကောင်းတဲ့ကိစ္စပြ။အင်အားဘာမှမရှိဘဲနဲ့ပါတီတစ်ခုဖြစ်အောင်လေးနဲ့လှုပ်ထားတဲ့ပါတီတွေအတွက်ကြတော့နေရာဝင်ယူသူမျိုးလက်ချက်မှာစိုးရတာပေါ့လေ
။ဒီအမျိုးသားလွတ်တော်ယူကောက်ပွဲအတွက်ဆိုပြီးကျင့်သုံးဖို့အတွက်ပေါ့စီစဉ်ထားတဲ့ PR ယူကောက်ပွဲစနစ်ကဘယ်လိုပုံစံမျိုးလဲရှင်အငယ်တို့ဘယ်လိုများသိထားပါလဲရှင
်။ကျွန်တော်တို့ဒီဝေဖြန့်ဝေပေးတဲ့ဒီဥပဒေမူကြမ်းမှာတော့သူကတတိုင်းပြည်လုံးအနေနဲ့တော့မတွေ့ထားဘူးပြ။သူရေးထားတဲ့ပုံစံကတော့ခဏပြောတဲ့ဒီနေရာသတ်မှတ်တာကကျွန်တော်တို့ကိုပိုင်အုတ်ချွတ်ခွင့်ရတိုင်းနဲ့အုတ်ချွတ်ခွင့်ရဒေတာဒီတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာတဲ့အဲ့ဒီဒေသတွေကိုမဲဆန္ဒနဲ့တနေစီဖြစ်သတ်မှတ်တယ်။ဒါပေမဲ့စကိုင်းတိုင်းမှာကျတော့အဲ့ဒီသတ်မှတ်ထားတဲ့ဟာအပြင်နောက်ထပ်တူညီတဲ့လေးမဲဆန္ဒတဲ့လေးနဲ့သတ်မှတ်မယ်။ရှမ်းပြည်နယ်မှာကျတော့အဲ့လိုသတ်မှတ်ပြီးကြန့်ရှိတဲ့ဒေသတွေကိုမဲဆန္ဒရှင်အစီအတွက်တန်းတဲ့တမတူညီသောမဲဆန္ဒနဲ့နဲ့သတ်မှတ်ရမယ်အဲ့လိုသုံးထားတယ်။ကိုယ်ပဲအုတ်ချွတ်ခွင့်ရမရတော့အဲ့ဒီထက်နေတဲ့လူမျိုးပုံများတဲ့ပြည်နယ်ရထားပြီးသားပြည်နယ်ဒီခုနှစ်ခုမှာကျတော့ဒီခွင့်ရပြန်နေတော့ပြန်ရော။ဆိုတော့ဒီဘက်ကအကောင်းအမြင်ဘက်ကပြောတဲ့လူကျတော့ပါတီငယ်ငယ်လေးတွေအစားအကုန်ရနိုင်တယ်လို့သူကသုံးထားတာ။ဟုတ်ပါပြီကျွန်တော်ရှမ်းပြည်မှာဆိုရှင်ကျွန်တော်ရှမ်းလူမျိုးကြီးတခုတည်းမဟုတ်ပါဘူးအခြားတိုင်းသားငယ်တွေအများကြီးရှိတာပဲဆိုတော့အဲ့မှာပါတီထောင်ထားနိုင်တဲ့ပါတီတွေရှိတယ်ပါတီမထောင်ထားသေးတော့အခြားလူမျိုးစုငယ်တွေအများကြီးရှိပါတယ်အခုလူမျိုးတယောက်ကတွတ်တော်ထမလူတယောက်အနေနဲ့ရဖို့အတွက်ဆိုရင်ပါတီထောင်မှဖြစ်မယ်ဆိုတော့အပြစ်ဖြစ်သွားပြီးတော့ပါတီတွေကမတရားများလာမှာလေကျွန်တော်နိုင်ငံတခြားနိုင်ငံနဲ့မတူတာလူမျိုးတစ်မျိုးတည်းမဟုတ်နိုင်ဘူး135မျိုးဆိုတော့ကျွန်တော်တို့ဒီမှာအနည်းဆုံး135ပါတီဖြစ်တာတော့ဒါလူမျိုးစုပေါ်ခြေခံပြီးတော့ပါမူဝါဒဆွဲနေတာဖြစ်လာမယ်ပါတီတွေအများကြီးရှိသေးဆိုတော့ဒါကြီးကတော်တော်သွေးကွဲစရာဖြစ်ပါလေပါတီများတာကောင်းတယ်ဆိုရင်ပါတီစုံတာကောင်းတယ်ဆိုပေမဲ့တအားများတော့အကြီးတော်လည်းဘယ်လိုလုပ်ကြမလဲဒီအမြင်တွေကကျွန်တော်တို့ Federal ပြောင်းစုပါတီဆိုတာမတူတဲ့ကွဲပြားနေတဲ့အတိုင်းအတာတွေအားလုံးဟာတူညီတဲ့လမ်းတစ်ခုပေါ်တူတူလျှောက်ချဖို့ဆိုပြီးတော့ကျွန်တော်ရည်ရထားတာ哦ဆိုတော့ဒီရွယ်ချက်အကြတန်တွေးမယ်ဆိုတော့အဲ့ဒီဟာကြီးကစိတ်မကောင်းဘူးပေါ့လေ
အခုဒီကြာနာပွဲနဲ့ပတ်သက်ပြီးတော့မြို့သားလွှတ်တော်ကနေဘလို့အကြောင်းပြန်ပေးမယ်လို့များအသိပေးထားတာရှိလဲရှင
်ဆန္ဒရှိလို့လက်တက်တဲ့ပါတီတွေရဲ့တင်ပြချက်အားလုံးကိုသူလုံးကောင်းမကြံအထည်ကြီးပေးပါသူတို့ဒီတွတ်တော်ပြန်တင်မယ်ပေါ့နော်အဲ့ဒီပုံစံမျိုးတော့သူတို့ပြောပါတယ
်အငယ်ဦးဆက်တော်ဦးရဲ့အခုလို့ဖြစ်ကြပေးတာ RF ရဲ့ကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ခင်ဗျာကျွန်တော်လည်းဒီလိုဖြစ်ကြပေးရတဲ့အတွက်ကြောင့် RF ကျေးဇူးများတင်ပါတယ်